ပြည်ထောင်နိုင်ငံနိုင်ငံတော်အားလည်းဘတ်စတီနစ်အခမ်းအနားမှာအထူးရည်ရွယ်ချက်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်ခဲ့ပါတယ်။အခမ်းအနားမှာတော့ပထမကွာစစ်မှာအမေရိကန်ပါဝင်ဆင်နွှဲခဲ့တဲ့200ပြည့်ထိမ့်မှတ်ဖြစ်အမေရိကန်စစ်တီဝိုင်းနေကြက်တိုက်လေရင်ပြန်ဆက်မှုတွေနဲ့အတူစီးပြားချီတဲ့ပွဲတွေကိုလည်းတခန့်တနာကျင်းပခဲ့တာပါ။အမေရိကန်တပ်ဖွဲ့တွေဦးဆောင်ပြီးပြင်သစ်စစ်သားထောင်ပေါင်းများစွာချီတက်ခဲ့ကြတဲ့ပါရီမြို့တော်က64စီလမ်းမကြီးပေါ်မှာတော့နှစ်နိုင်ငံအလံတွေလွှင့်ထူထားပါတယ်။ချမ်ပက်ဝါလီရဲ့တက်ခတ်မှုအနေကကာဝယ်ကိုလည်းချီတက်ရလမ်းလျှောက်ရဲတပ်ဖွဲ့ဝင်အင်အား3500ကျော်ချထားပါတယ်။ပြည်ထောင်နိုင်ငံနစ်မြို့မှာအချမ်ပက်ဝါလီရဲ့ထရက်ကားတစ်စီးနဲ့တက်ခတ်မှုကြောင့်လူပေါင်း86ယောက်သေဆုံးခဲ့တဲ့အဖြစ်အပျက်တစ်နှစ်ပြည့်နေ့မှာပဲအခမ်းအနားတွေကိုကျင်းပခဲ့တာပါ။ IS စစ်သူကြွအဖွဲ့ကတော့မြေထဲပင်လယ်ဒေသကနစ်မြို့မှာမနစ်တုန်းကဖြစ်ခဲ့တဲ့တက်ခတ်မှုဟာသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့ပါတယ်။ချမ်ပက်ဝါလီတက်ဖြည့်ရာAmerican သမ္မတ Trump နဲ့ပြင်သစ်သမ္မတ Emmanuel Macron တို့မနေ့ကတွေ့ဆုံရမှာအဓိကဆွေးနွေးခဲ့တဲ့အကြောင်းအရာတရဖြစ်ခဲ့ပြီးရာသီဥတုပြောင်းလဲမှုတွေနဲ့ကုန်သွယ်ရေးလိုကိစ္စတွေမှာတော့ခေါင်းဆောင်နှစ်ဦးကြားသဘောထားမတူတာတွေလည်းရှိခဲ့တာပါ American သမ္မတရဲ့အကျိုးစီးပွားကာကွယ်ရေးနဲ့တတိတိချရပ်တည်လိုတဲ့သဘောထားတွေကြောင့်ပြင်သစ်နဲ့ဥရောပခေါင်းဆောင်တွေစိုးရိမ်မခင်ဖြစ်နေကြမှာပဲပြင်သစ်သမ္မတကတော့ American နဲ့ဘုံသဘောထားတူညီနေတဲ့ကိစ္စတွေကိုအာရုံစိုက်နိုင်ဖို့ကြိုးစားခဲ့ပါတယ်ချမ်ပက်ဝါရကိုရင်ဆိုင်ရမှာနှစ်နိုင်ငံချပူးပေါင်းဆောင်ရွက်မှုတွေခိုင်မာမှုရှိစေဖို့နဲ့အချမ်ပက်ဝါရဘယ်နေရာမှာပဲရှိနေနေတက်ပြတ်သွားဖို့လိုအပ်ကြောင်းမနေ့ကအမေရိကန်သမ္မတနဲ့တွေ့ဆုံပြီးနောက်မှာပဲပြင်သစ်သမ္မတကပြောဆိုခဲ့သလိုအချမ်ပက်ဝါရတက်ပြတ်ရေးမှာနှစ်နိုင်ငံချသဘောထားအမြင်ကွဲပြားမှုမရှိကြောင်းလည်းပြောဆိုသွားခဲ့ပါတယ်